ငယ်ကိုယ်စားလှယ်လောင်းမြင်စင်းတင်ထားတာကိုမောင်တော်ခရိုင်ကော်မရှင်ကပယ်ချလိုက်တယ်ဆိုတော့ဘလို့အချက်တွေကြောင့်ပယ်ချလိုက်တာပါလဲရှင်
ကျွန်တော်မွေးဖွားတဲ့အချိန်မှာကျွန်တော်မိဘနှစ်ပါးကဒီနိုင်ငံသားမဟုတ်တဲ့အတွက်ဒီသူ့ဘတော်ရုပ်ကောက်ဝေဥပဒေပုံမှန်35000ပေးရဆုံးဖြတ်တယ်လို့အဲ့လိုပဲရေးထားပါတယ
်။ကော်မရှင်ကဒီလိုမျိုးပယ်ချလိုက်တယ်ဆိုတော့အငဲ့အနေနဲ့ဘာများဆက်လုပ်သွားဖို့ရှိပါလဲရှင်။
ဒီအရသက်သက်ပြီးတော့ကျွန်တော်ကဥပဒေနဲ့အရင်ရထိုင်ပြည်နယ်ကော်မရှင်အဖွဲ့အစည်းမှာအယူခံတင်ဖို့စဉ်းစားထားပါတယ်။ပြင်ဆင်နေတော့ပါပဲမကြာခင်တော့တင်ပါပါ
။အငယ်က2010လုံးကရွေးချယ်ခံခဲ့ရတဲ့လှတော်ကိုယ်စားလှယ်လက်ရှိမှာလည်းတာဝန်ထမ်းဆောင်နေတဲ့လှတော်ကိုယ်စားလှယ်တယောက်ဖြစ်တယ်။ဒါပေမဲ့အခုဒီ2015လှတော်ကိုယ်စားလှယ်လောင်းအမိအစင်းတင်တာကိုကြတော့ဥပဒေနဲ့ညီဆွနေဆိုပြီးပယ်ချလိုက်တယ်ဆိုတော့အငယ်ဘလို့များမြင်ပါလဲရှင်။
ဒီကိစ္စကကျွန်တော်တို့ပထမဆုံးကျင်းပပါဘူးကျွန်တော်2010ရွေးကောက်ပွဲမှာလည်းချိန်ပြန်ဖြည့်ဖို့လိုတယောက်ပါအဲ့ဒီချိန်တုန်းကလည်းကျွန်တော်တို့ဒါမျိုးအလားတူတော့လွတ်တော်ကိုယ်စားလှယ်လုံးအစိုးပြုတာတွေမောင်းတော့ပြန်ရွေးကောက်ပွဲကော်မရှင်မှာတင်ခဲ့ပါပဲအဲ့ဒီတုန်းကလည်းအဆင်းဆင်းတို့ကစီစဉ်ပြီးတော့မှအထူးသဖြင့်ကျွန်တော်တို့ဒီခရိုင်ကော်မရှင်မှာဒါမျိုးတွေတင်နေရင်နိုင်ငံသားကိစ္စကိုကျွန်တော်ဒီလောက်ဝကဦးစီးဌာနအနေနဲ့အဆုံးဖြတ်ပေးရပါကျွန်တော်တို့လှုပ်ထုတ်လုပ်နေတာပေါ့နော်အဲ့ဒီချိန်တုန်းကကျွန်တော်လေ့လာနေသလောက်ဒီမောင်းတော့ခရိုင်လောက်ဝကရောပြည်နယ်လောက်ဝကရောပြီးတော့နောက်ဆုံးနေပြည်တော်မှာရှိတဲ့ဒီလောက်ဝကဦးစီးဌာနကပေါ့အကုန်လုံးကကျွန်တော်မိဘနှစ်ပါးပါတာနိုင်ငံသားဖြစ်တဲ့တွေ့သူ message ပေးမှုအပေါ်မှာမောင်တော်ခရိုင်ရွေးကောက်ပွဲကော်မရှင်ကကျွန်တော်ရဲ့အမိစင်ရဲ့တင်သွင်းလာဖို့2010မှာလက်ခံခဲ့ပါလေဒါကြောင့်မလို့ပဲကျွန်တော်ကရွေးကောက်ပွဲမှာရှင်ပြန်ခွင့်ရခဲ့တယ်ဒီနေ့ဒီသူ့လွှတ်တော်ကိုယ်စားလှယ်ဘူးတီတော်မျိုးနယ်မဲဆန္ဒနဲ့အနေနဲ့ဒီနေ့ဒီကျွန်တော်တာဝန်ကိုဆန်းဆောင်နေခဲ့ပါပြီးတော့ကျွန်တော်တို့လွှတ်တော်ကိုတက်ရောက်တဲ့အခါမှာလည်းလွှတ်တော်ဥက္ကဋ္ဌကကျွန်တော်တို့ကိုတက်ရောက်ဖို့တဲ့မဖိတ်ကြခင်ဒီတော်စုရွေးကောက်ပွဲကော်မရှင်ကလွှတ်တော်ကိုယ်စားလှယ်အသိမဲ့ပြုလာကိုပို့ပေးရပါတယ်ကျွန်တော်တို့စီကိုလည်းပို့တယ်ဒီတော်စုလွှတ်တော်ဒီသူ့လွှတ်တော်ကိုလည်းပို့ပါဆိုတော့အဲ့ဒီအပေါ်မှာပဲကျွန်တော်တို့ကိုလွှတ်တော်တက်ခွင့်ရတယ်လွှတ်တော်ကိုယ်စားလှယ်တာဝန်ကိုဆန်းဆောင်ကြည့်တာကျွန်တော်ဆိုလိုချင်တာကပြည်တော်စုရွေးကောက်ပွဲကော်မရှင်က2010ခုနှစ်မှာနိုင်ငံသားမိမိကိုယ်တိုင်ရောမိဘနှစ်ပါးရောနိုင်ငံသားဖြစ်လို့သူတို့ကိုယ်စားလှယ်ဖြစ်တဲ့နိုင်ငံတွေအသိမဲ့ပြုလာပေးထားတာကဒါခိုင်မာတဲ့သက်တွေပါပဲအဲဒါဆိုတော့ကျွန်တော်ရွေးကောက်ပွဲကော်မရှင်မှာကြည့်လို့ရှိရင်ပြည်တော်စုရွေးကောက်ပွဲကော်မရှင်ကအသက်အမြင့်ဆုံးအာဏာပိုင်အခုအသက်အမြင့်ဆုံးအာဏာပိုင်ကဆုံးဖြတ်ထားပြီးသားပြည်သူတို့ကိုအောက်ခြေမှာရှိနေတဲ့ခရိုင်ရွေးကောက်ပွဲကော်မရှင်ကတော်လွန်ပြီးမှဒီလိုဆုံးဖြတ်တဲ့ဟာပြီးဥပဒေနဲ့မညီဘူးဖိနှောက်မညီဘူးဒါကိုပြန်လေသုံးသက်စဉ်းစားဖို့လိုတယ်ရခိုင်ပြည်နယ်အနေနဲ့ပြောပြောမောင်တော်ခရိုင်အနေနဲ့ပြောပြောဥပဒေပေါ်ကိုကျော်လွန်ပြီးတော့ပြည်သူတွေများပရက်ရှာပေးနေသလားလို့စဉ်းစားရဖြစ်နေပါတယ်ဘာလို့ကျွန်တော်ဒီလိုထောက်ပြနိုင်လဲဆိုတော့ကျွန်တော်ကိုကန့်ကွက်တဲ့ကန့်ကွက်လောက်ကိုကြည့်လိုက်တဲ့အခါကျတော့ဦးအောင်တောင်းဆွေဖြစ်နေပါတယ်ဦးအောင်တောင်းဆွေဒီရခိုင်ပြည်နယ်ဘူးဒီတော်မဲဆန္ဒနဲ့ပြည်သူတို့ကိုယ်စားလှယ်လောင်းဖြစ်နော်ဒီအမေသိပြောထားတဲ့နော်ရခိုင်မျိုးသားပါတီကကိုယ်စားလှယ်လောင်းဖြစ်နေပါတယ်အဲဒီတော့ဥပဒေနဲ့အရင်ကတော့ကန့်ကွက်ပဲရှိပါတယ်တော်တော်လေးဘလို့ပဲကန့်ကွက်အဆုံးပြတ်ပေးတဲ့အဖွဲ့အစည်းကတော့နော်ပြည်တော်စုရွေးကောက်ပွဲကော်မရှင်ကမထောင်တဆခုနှစ်မှာဒီပြည်သူတို့ကိုယ်စားလှယ်အပြစ်မဲ့ပြုလာပေးထားတဲ့နော်ကျွန်တော်တို့လူတယောက်ကိုအခုလိုမောင်တော်ခရိုင်ကော်မရှင်ကပေးလိုက်တာဒီဥပဒေရသလိုကောင်လှုပ်ထုံးလို့နေရသလိုကောင်နော်ရုပ်ပြစ်ပေးတာရသလိုကောင်စံကျင်ကွဲလွဲနေပါလေလို့
အငယ်က2010တုန်းကပြည်ခိုင်မျိုးပါတီဝင်တယောက်အနေနဲ့ပြန်ခဲ့တာအခုကျတော့တတိပုဂ္ဂလဝင်ပြိုင်မှာဆိုတော့လေဒါနဲ့ရောသက်ဆိုင်မှုရှိနိုင်လားရှင
်အခုရွက်ကောက်ပေးကော်မရှင်ကစီစစ်နေတဲ့အားတွေကကိုယ်စားလှယ်လောင်းအသက်တွေကိုပဲစစ်စစ်တာများပြီးတော့လက်ရှိကိုယ်စားလှယ်ဖြစ်နေတဲ့လူကိုဒီကိစ္စသိစစ်စစ်တာမထူရဘူးကျွန်တော်ထင်တယ်ကျွန်တော်တယောက်သေးကိုပဲဒီလိုစစ်စစ်ပြီးတော့ဆုံးဖြတ်တယ်လို့ပဲကျွန်တော်အဲ့လိုသဘောကျတယ်။ဘာကြောင့်ဒီလိုဖြစ်သွားကြတယ်လို့ကျွန်တော်ကစဉ်းစားကြည့်တဲ့အခါကျတော့ခုကျွန်တော်ကဒီ2012ခုနှစ်ကဇွန်လအောက်တိုဘာလမှာဖြစ်ပေါ်ခဲ့တဲ့ကျွန်တော်ပဋိပက္ခအကြမ်းဖက်မှုအဲ့ဒီရဲ့ဒီအငွေတွေအဲ့ဒီရဲ့အကျိုးဆက်တွေများဖြစ်နေမလားပါ
။အငယ်ခုလိုဖြစ်ကြပြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
။ကျွန်တော်လည်းအားပေးဖို့ကျေးဇူးအများကြီးတင်ပါတယ်။